အာဖဂန်နိုင်ငံတောင်ပိုင်းကဩဇာအရှိန်ဝါကြီးမားတဲ့ရဲအရာရှိကြီးတဦးလည်းဖြစ်တာလီဘန်တွေရဲ့လှုပ်ရှားမှုကြိုးစားမှုအချင်းချင်းကျုံ့ခဲ့တဲ့ရဲမှုကြီးအဗ္ဒူရာဇက်ဟာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးရဲ့ဒီကနေ့အာဖဂန်ပြည်စင်အတွင်းပစ်ခတ်မှုကြောင့်သိဆုံးသွားပါတယ်။အပြန်အလှန်ပစ်ခတ်မှုတွေအတွင်းအမေရိကန်စစ်တီနဲ့ဒဏ်ရာရရှိခဲ့ပြီးဒေသခံကင်မရာသမားတို့သိဆုံးခဲ့တာပါ။ကန္ဒဟာပြည်နယ်အုပ်ချုပ်ရေးမှုနဲ့တခြားဒေသခံအစိုးရအရာရှိတွေကိုတွေ့ဆုံဖို့အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာပြည်နယ်ရင်းမှာရောက်နေတာပါ။တွေ့ဆုံမှုအပြည့်တယောက်သူတွေဟာရင်ရနာထားရနေရာကိုသွားနေခြင်းမှာပဲပစ်ခတ်မှုစပ်ပစ်ခဲ့တာလို့လည်းဒေသခံတွေကဖော်ပြပါတယ်။ဗိုလ်ချုပ်ကြီးမီလာကတော့အခြေအခိုင်မရှိခဲ့ပါဘူး။အာဖဂန်နိုင်ငံမှာရှိတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နယူတိုတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးစနတ်ပီတာကတော့ကနဦးစီရင်ခံစားရရာအာဖဂန်ချင်းချင်းပစ်ခတ်မှုအဖြစ်သိရှိထားကြောင်းပြောဆိုခဲ့တာပါ။ထိုင်ရန်ရတဲ့အမေရိကန်သက်သားနှစ်ယောက်ကတော့ဘေကင်းရကေထုံနိုင်ငံပြည်တိုက်ခိုက်သူကတော့သေဆုံးသွားတယ်လို့လည်းပြောပါတယ်။တာလီဘန်စစ်သွေးကြော့တွေကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းလိုလိုကြေညာခဲ့ပြီးအာဖဂန်ရဲမှုကြီးနဲ့အမေရိကန်ဗိုလ်ချုပ်ကြီးတို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။2017ခုနှစ်ကလေးကကန္ဒဟာပြည်နယ်ရဲမှုကြီးအဖြစ်တာဝန်ယူခဲ့တဲ့ရာဇစ်ဟာတာလီဘန်တွေကိုကောင်းမထောင်နိုင်အောင်ထိန်းထားခဲ့တဲ့အတွက်လူသိများထင်ရှားသူတို့ပါ။ဒါပေမဲ့လည်းသူ့လက်အောက်ကတပ်ဖွဲ့ဝင်တွေကသူ့အခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်နေရရှိခဲ့ကြောင်းလည်းလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ခံရသူတို့လည်းဖြစ်ပါတယ်။